တိုင်းနယ်ပြည်နယ်တော်တော်များများမှာကိုဗစ် -19 ရောဂါအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ကွာရန်တင်းစင်တာတွေကို WHO ရဲ့စီကံသတ်မှတ်ချက်တွေနဲ့အတက်နိုင်ဆုံးကိုက်ညီအောင်ပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးပါမယ်။တိုင်းနယ်ပြည်နယ်အသီးသီးမှာကော်မတီတွေဖွဲ့စည်းပြီးကိုဗစ် -19 ရောဂါစောင့်ကြည့်တဲ့ကွာရန်တင်းစင်တာတွေကို WHO ရဲ့စံသတ်မှတ်ချက်တွေနဲ့အတက်နိုင်ဆုံးကိုက်ညီမှုရှိအောင်ဆောင်ရွက်နေကြပါပြီ။ကချင်ပြည်နယ်ဝိုင်းမော်မြို့ကကျန်းမာရေးဦးစီးဌာနမှုကသူတို့ရဲ့မြို့နယ်စည်းရုံးတွေမှာပြင်ဆင်ထားတဲ့ကွာရန်တင်းစင်တာတွေနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပြပါရစေ
။အကုန်လုံးပြင်ဆင်နေကြပါတယ်ခင်ဗျာ။ကျွန်တော်တို့စည်းရုံးနေရာပြင်လာရှိသလိုကျွန်တော်တို့မြို့နယ်နဲ့ပေါင်းစပ်ပြီးတဲ့အခါကျွန်တော်တို့ရှိရင်မြို့နယ်ရဲ့တင့်တော်တဲ့နေရာတွေမှာကွာရန်တင်းဧရိယာတွေကိုကျွန်တော်တို့သတ်မှတ်ထားတာပေါ့နော်။ facility guarantee မှာသူမျိုးနဲ့လိုက်သူမျိုးနဲ့လိုက်ပေါ့တချို့မျိုးနဲ့ကြတော့နော်ဟိုပါအားကစားရုံနေတချို့မျိုးနဲ့ကြတော့လည်းဖုန်ကြီးကြောင်းတချို့မျိုးနဲ့ကြတော့စပင်ကြောင်းပေါ့မျိုးနဲ့လားအဓိကကျွန်တော်တီးသလောက်ကတော့မျိုးနဲ့တိုင်းကတော့အဲ့လိုဟိုဆေးဦးနေမှာစီမံထားတယ်ဆေးဦးဆိုတော့သိအကျင်းမရှိဘူးပေါ့နော်အဲ့တော့ဒီမှာဆဆအတွက်လိုအပ်လို့ရှိရင်အားကစားရုံနေနော်ဆိုဖုန်ကြီးကြောင်းနေစပင်ကြောင်းနေနော်အဲ့လိုပေါ့ချက်ကြောင်းနေနောက်ရင်ကြီးမှုပိမှန်နေအဲ့လိုတွေမှာပေါ့နော်ဒီမျိုးနဲ့လိုက်မျိုးနဲ့လိုက်သူ့ခြေနေတဲ့သူပေါ့နော်အဲ့လိုစီစဉ်ထားကြပါတယ်ဟုတ်ကဲ့အားလုံးစီစဉ်ထားတယ်အကုန်ပေါင်းဆက်မျိုးနဲ့တိုင်းမှာကော်မတီတွေဖွဲ့ထားတယ်ဗျကော်မတီကနေကောင်းဆောင်ပြီးတော့စီစဉ်ထားကြတယ် The ratio စံနှုန်းနဲ့ဖြစ်တဲ့ The ratio စံနှုန်းဆိုတာကမိသားတွေလည်းရှိမယ်လိုအပ်လို့ပေါင်းဆက်ပြီးတော့ဖြည့်ရတာလည်းရှိတယ်အဲဒါတွေကတော့အဲ့ဟိုနော်လိုတာတွေလည်းရှိပြည်သူနိုင်လည်းရှိ
COVID-19 ရောဂါကာကွယ်ကူတာတာနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်ခြင်းနဲ့ volunteer တွေကိုလည်းဆောင်ရွက်ရှောင်ရံတွေနဲ့ဘယ်လိုနေရာတွေမှာဆောင်ရွက်ကြရမလဲဘယ်လိုဆောင်ရွက်ကြရမလဲဆိုတာတွေကိုသင်တန်းပေးနေတယ်လို့တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနတွေစီကနေသိရပါဗျ။အေယာဝတီတိုင်းဒေသကြီးမှာတော့ quarantine center တွေပြင်ဆင်ထားပြီးပြင်မယ် PPE ဝတ်စုံတွေကအဆုံ20လောက်ပဲရှိသေးတယ်လို့ဆိုပါတယ်။လိုအပ်ချက်တွေရှိနေပြင်မယ်အဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့အေယာဝတီတိုင်းကျန်းမာရေးဦးစီးဌာနမှဒေါက်တာမြတ်မင်းထွန်းကပြောပြပါဗျ။အ
လုံးစတော့ကျွန်တော် install လုပ်ထားတော့20လောက်ပေါ့နောက်ထပ်60လောက်80လောက် install လုပ်ဖို့လုပ်နေပါဒါပေမဲ့လည်းစင်းနေอยู่อ่ะตัวก็ตัวที่อ่ะเตยเนี่ยเดียวอะแท้มันไม่กู้อ๋อเนี่ยคือใส่ลงอ่ะเนาะนี่ process เนี่ยเนี่ยเนี่ยซิสเต็มเนี่ยชินได้ป่าวอ๋อโ
อเค
โดดไปแล้วลงไปมาชูซะเลยตัวนี
้ WHO เนี่ยสั่นหญ้วนတွင်เนี่ยไม่หนีรู้โซราမျိုးမဟုတ်ပဲအဓိကကတယောက်ကနေနောက်တစ်ယောက်ကိုရောဂါမကူးစက်နိုင်ဖို့ကာကွယ်တာမျိုးဖြစ်တဲ့အတွက်ရှိတဲ့နေရာအဆောက်အဦးနဲ့အကောင်းဆုံးဖြစ်အောင်မြန်မာနိုင်ငံရဲ့စံချိန်နဲ့အကောင်းဆုံးစီမံဆောင်ရွက်ထားတယ်လို့လည်းသူကဆက်ပြောပါတယ်အခုလက်ရှိရန်ကုန်မှာ facility quarantine အတွက်16နေရာတတ်မှတ်ဆောင်ရွက်ထားပြီးလူဦးရေ2000လောက်ထားနိုင်မယ်လို့ခန့်မှန်းတယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းကပြောပြပါဗျ
။ quarantine နေရာကကျွန်တော်လုံးစေပေါ့နော
်။ဟုတ်ကဲ့
။ပြီးရုံဟိုလူပါစီနဲ့တောင်းကလပ်ပါအမျိုးသမီးနဲ့ကလေးစင်းအပအဝင်ဆိုရင်အလုံးပေါင်း16နေရာကျွန်တော်တို့ရှိပါတယ်။16နေရာဆိုရင်တကယ်3နာပေါ့နော်။တကယ်3နာကျွန်တော်တို့လုံးစေ10နေရာပဲရှိသေးတယ်။ကျွန်တော်တို့မှာလုံးလုံးစပြင်ထားတဲ့နေရာကတော့နောက်ထပ်ကျွန်တော်တို့6နေရာရှိရပေါ့နော်အားလုံးပေါင်းဆိုကျွန်တော်2000လောက်တော့ပတ်ဝန်းကျင်တော့ဆက်မထင်နဲ့ကြဟုတ်
နိုင်ငံခြားကနေပြန်လည်ဝင်ရောက်လာသူတွေစောင့်ကြည့်လူနာတွေအတွက်တောင်မှကကျန်းမာရေးနဲ့ပတ်သက်တဲ့တာဝန်ရှိသူတွေဆရာဝန်တွေသူနာပြုတွေအကူတွေအတွက်ပါနေထိုင်စားသောက်ရေးအတွက်အဆင်ပြေအောင်စူးစမ်းဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ3ဦးတန်တရားနဲ့စောင့်ကြည့်လူနာ295ဦးရှိပါတယ်။အဲ့ဒီအထက်ကမှဓာတ်ခွဲနမူနာပေးပို့ဆဲနဲ့စစ်ဆေးဆဲက62ဦးနဲ့ရောဂါပိုးမတွေ့ရှိသူ212ဦးရှိပါတယ်။မတ်လ25ရက်နေ့အထိမြန်မာနိုင်ငံမှာအသွားအလာကန့်သတ်ထားသူဦးရေက904ဦးရှိနေပါတယ်။ကျွန်မအင်တနာထွန်းမှရန်ကုန်ကနေသတင်းပေးပို့ပါတယ်။